မန္တလေးမြို့မှာစစ်တပ်နဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF MDY တို့ဒီနေ့ဇွန်လ22ရက်မနေ့ကအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။ပစ်ခတ်မှုအတွင်းလက်နက်ကင်တွေဘက်က4ယောက်သေဆုံးခဲ့ပြီးလူမျိုးရေးတပ်ဖွဲ့ဝင်တချို့အပြင်းထန်ဒဏ်ရာခဲ့တယ်လို့စစ်ကောင်စီကပြောပါတယ်။မန္တလေးလိုမြို့ကြီးတစ်မြို့မှာပစ်ခတ်မှုတွေရှိလာတဲ့အပေါ်မြို့ကနေထိတ်လန့်ဆွေးနွေးနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသားညုံကပြောပြပါမယ်ခင်ဗျာ။
ဒီကနေ့ဇွန်လ22ရက်နေ့မနေ့အစောပိုင်းတုန်းကမန္တလေးမြို့ချမ်းမြသာစီမြို့နယ်ထွန်းလုံးရက်ကွက်54လမ်း113လမ်းတောင်းကအဆောက်အုံတစ်ခုကိုစစ်ကောင်စီတပ်တွေကနေပြီးတော့ဝင်ရောက်ရှာဖွေရကနေပြီးတော့နှစ်ဖက်အပြန့်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တာပါ။မန္တလေးမြို့မှာဖောက်ခွဲဖျက်ဆီးရေးလုပ်မဲ့သူတွေခေရန်တွေနဲ့အတူခေါင်းနေတဲ့ဆိုတဲ့သတင်းရလို့နေမြေလုံးကြီးတပ်ဖွဲ့တွေတွားရောက်ရှာဖွေစဉ်လက်ပစ်ပုံးတွေလက်နက်ငယ်တွေနဲ့စတင်ပြီးတော့ပစ်ခတ်တာခံခဲ့ရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အပြန်အလှန်ပစ်ခတ်မှုအတွင်းမှာလည်းအကြမ်းဖက်အဖွဲ့ဘက်က၄ဦးသေဆုံးနေဆိုပြီးတော့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။မနေ့တုန်းကဖြစ်ခဲ့တဲ့ဒီအခြေအနေနဲ့ပတ်သက်လို့မန္တလေး PDF ပြောခွင့်ရဗိုလ်စည်းကွက်ကအခုလိုပြောပြပါရတယ်
။ဖွဲ့ပါနော်အဖွဲ့ငယ်လေးတစ်ဖွဲ့ပါနော်။ထားရနေရောအဓိကတော့တော်ဝင်စီးသွားတာကြ။ဝင်စီးသွားတာဖြစ်တဲ့အဲ့မှာတော်ဝင်စီးရောကျွန်တော်တို့ကအတွင်းထဲမှာကျွန်တော်တို့ကအဲ့ဒီမှာလက်နက်ကကျွန်တော်ကအတွင်းထဲမှာနှစ်ခုပဲရှိခဲ့တာအဲ့ထက်မှာအဲ့မှာထားရတာနော်။နှစ်ခုပဲရှိတော့ကျွန်တော်တို့ကနှစ်ခုနဲ့ခံပြတယ်ခံပြတော့အဓိကတော့တော်ကအင်အားများနော်အပီကြီးသုံးပါရတယ်။ကျွန်တော်တို့ကျန်တဲ့အဖွဲ့တွေကတော့ကျွန်တော်တို့ဒီလက်ကျန်အဖွဲ့တွေကတော့အပြင်ကနေပြန်တည်လို့ရတော့ကေထုတ်ပေးမယ်ကျွန်တော်အင်အားမများတော့ပေါ့နော်ကျွန်တော်တို့ပြစ်ဆုပ်တီးဆုပ်ပါတယ်ပေါ့နော်နောက်ဆုံးတော့အထက်ကလူကျွန်တော်လက်ရှိ၈ယောက်ပေါ့နော်အထက်မှာကျွန်တော်ရှိတဲ့လူ၈ယောက်ကတော့အကုန်ပါလာတယ်ကြာဟုတ်ကဲ့ကျွန်တော်ဘက်ကကွန်ဖရင့်ပြီးလို့ရတယ်ဆိုတော့ကွာကျွန်တော်တို့အခုက PDF MDY နဲ့ကျွန်တော်တို့ရက်တည်နေတယ်အဲကျွန်တော်ရက်တည်နေကျွန်တော်အဖွဲ့မှာရှိတယ်အဲ့လိုပဲကျွန်တော်နဲ့မိတ်ဆွေအဖွဲ့ရှိရှိတယ်ကြာအမနက်ကကျွန်တော်တို့အဖွဲ့တွေကအဖွဲ့ငယ်တစ်ဖွဲ့ဖြစ်တဲ့အချိန်မှာ PDMY နဲ့ပဲအဖွဲ့တစ်ဖွဲ့ပေါ့နော်အဖွဲ့တစ်ဖွဲ့ဝင်စီကြံတဲ့အချိန်မှာကျွန်တော်ကျန်တဲ့ PDMY နဲ့လည်းအပြင်ကနေပြန်ဝိုင်းနေအဲ့ကကျွန်တော်မိတ်ဆွေအဖွဲ့စီကလည်းကျွန်တော်တို့လာဝိုင်းပြီးရတယ်ကြာဝိုင်းပြီးတော့အဲ့မိတ်ဆွေအဖွဲ့စီဘက်ကတော့ကျွန်တော်က၃ယောက်ကြာပါတယ်ဒါပေမဲ့ကျွန်တော်တို့ PDMY အနေနဲ့တော့ကျွန်တော်တို့ကအဲ့တက်ခဲရှိတဲ့လူအကုန်ပါသွားတယ်လက်နက်အကုန်ပါသွားတယ်အကြဆုံးသိန်းတော့ကျွန်တော်တို့ကကွန်ဖရင့်ပြီးနိုင်တယ်ကြာအဲ့လိုဖြစ်တယ်ကြာဟုတ်တယ်အဲ့ဒီကောင်တော့ဆိုတော့လင်းနေတာပေါ့မာဒီ၂ယောက်ကြာတယ်ပေါ့နော်အဲ့ဒါတော့ကောင်ချာမှာရှိတယ်သူတို့လင်းနေတာရတယ်သူတို့ကောင်တော့တယောက်ကြည့်တယ်လို့ပြောတယ်ကြာအဲ့ဒါတော့ကျွန်တော်အဖွဲ့ရေးချပြန်ရတာပေါ့နော်ဟိုကောင်ကွန်ဖရင့်ဟိုပေါ့ဆေးမင်းလင်းနေတာပေါ့၂ယောက်ကြာတယ်ကောင်ချာမှာ
ပြစ်ခတ်တက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နေရာနာကမနိုဟရီလမ်းပေါ်မှာရှိတဲ့လင်းနေတာဖျားမှာတက်ဆွဲထားတဲ့တပ်ဖွဲ့ဝင်တွေကိုသူကရည်ညွှန်းပြောတာပါစစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့အပြန်အလှန်ပြစ်ခတ်မှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တချို့ပြင်းထန်တရားရခဲ့တယ်လို့ဖော်ပြထားပေမဲ့ကြာဆုံးတယ်လို့ပြောမထားပါဘူး။အတီးပြုတ်ဖို့အတွက်စစ်ကောင်စီရဲ့ပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကို VOE ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။54လမ်းမှာစစ်တပ်ကဝင်ရောက်စီးနှင်းပစ်ခတ်မှုအတွင်း၄ဦးသေဆုံးခဲ့တယ်လို့ပစ်ခတ်နေချိန်မှာ53လမ်းမှာစစ်ဆင်းနေတဲ့ကားတစ်စင်းပေါ်ကလည်းလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ထွက်ပြေးသွားခဲ့လို့လိုက်လံပိတ်ဆို့ဖမ်းဆီးတာမှာ56လမ်းနဲ့130လမ်းတောင်းမှာရှိတဲ့ Transformer ကိုဝင်တိုက်မိပြီးတော့လေဦးသေဆုံးတဲ့ဆိုပြီးစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။အခုလိုမျိုးမန္တလေးမြို့ထဲမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်တာကြောင့်ရက်ကွက်အတွင်းနေထိုင်သူတွေအတော်လေးထိတ်လန့်ကြောက်ရွံ့ခဲ့ကြတယ်လို့ရက်ကွက်ထဲမှာနေထိုင်သူတွေကပြောပါရတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေတွေနဲ့တိုက်ပွဲဖြစ်ပွားပြီးနောက်အခြေအနေကိုမျက်မြင်တူကဗီဒီယိုကိုအခုလိုပြောပြပါရတယ
်။ကြီးမိလိုက်တော့သူကရက်ဝတ်တွေနဲ့တနက်တွေနဲ့ဆင်းလာပြီးတော့ပြင်းရအရင်စပစ်လိုက်စပစ်လိုက်ပြီးတော့သူတို့အမှအပါကွယ်ယူပါနဲ့ပြင်းနေတဲ့နောက်ဆုံးသူပြစ်ကိုပြစ်ပြစ်နေတဲ့စကားတွေအဲတန်းစီပြီးတော့ကားသေးလေးစီးရောက်လာတယ်ကားသေးလေးစီးရောက်လာပြီးတော့ကားကြီးငါးစီးနောက်ထပ်ချက်ရောက်တယ်အဲကားကြီးနောက်ထပ်ငါးစီးချက်ရောက်ပြီးတော့ကားအသေးတွေရောကြီးတွေရောစတဲ့ရောက်လာတာဟိုအလုံးပေါင်းဟိုတော့အဲစီး20နီးနီးလောက်တော့ရှိမှာပေါ့စစ်တပ်ကဂျာပဲ50လီတာမှာသူက50လီတာအဲကိုပိုင်းထိုင်တန်းကြောင်းကိုမဲနေတဲ့ချက်အရှိက5တောင်းနေပြစ်လိုက်တော့အရှိပြစ်အနောက်ပြစ်အဲ့လိုဝိုင်းပြီးတော့ပြစ်ကြတော့ကျွန်တော်လည်းအဲအေးနီးတယ်အိမ်နဲ့ဝင်ပြေးပြီးတော့ပုံလာတာအဲ့လောက်ပဲကျွန်တော်လည်းသိတယ်။ကိုရာချင်းပြောရတော့အကုန်လုံးအကြောင်းကြတာအိမ်နဲ့အိမ်မီမထွက်ရဘူး။ကျွန်တော်တို့အကုန်လုံးကျွန်တော်တို့ဒီအများကြီးနန္ဒာထုံလုံးတကြောအကုန်လုံးကလူကိုမရှိတော့ဘူး။အခုတော့အဲ့လိုစိုးနေကြတယ်။စိုးနေကြတယ်ဆိုတချို့ကလည်းဘယ်လိုပြောမလဲကိုရာဟိုကြောက်ပြီးတော့လူငယ်တော်တော်များများတော့ရှောင်တဲ့လူတွေကလည်းရှောင်တယ်တကားတချို့ဆိုအိမ်ကားပိတ်ပြီးတော့ဟိုကဘယ်လိုပြောမလဲအိမ်ထဲမှာလည်းနေကြတဲ့လူတွေလည်းများတယ်ကွာ။ဒီဘက်မှာတော့အပြင်ဘက်ကိုမထွက်ရကြဘူး။ကိုရှင်းပြောရင်လူငယ်တွေကကဆတ်၊မိဘတွေကအဆုံးပေါ့။ဘယ်သူမှဟိုအိမ်ကအိမ်ငင်းကိုမထွက်ခိုင်းကြဘူး
။မန္တလေးမြို့မှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တာနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံ၊ကနေဒါ၊ပြင်သစ်တန်ယုံတို့ကလည်းစိုးရိမ်နေကြအောင်ထုတ်ပြန်ထားကြပါရတယ်။ မန္တလေးမြို့ပစ်ခတ်တာနဲ့ပတ်သက်ပြီးတော့အရသာတည်ဆုံးတန်ရတဲ့ဆိုတဲ့သတင်းတွေအပါအဝင်ပစ်ခတ်မှုသတင်းတွေကိုစောင့်ကြည့်နေပြီးတော့စစ်မှတ်ရေးရာတင်းမာလာနေတဲ့အပေါ်မှာစိုးရိမ်မိတယ်လို့အမေရိကန်တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ကြဖို့လည်းတိုက်တွန်းထားပါတယ်။မန္တလေးမြို့မှာစစ်တပ်တပ်ဆွဲထားတဲ့နေရာတွေမှာမကြာခဏဆိုလိုပဲပောက်ကွဲမှုတွေဖြစ်ပေါ်ခဲ့ပေမဲ့အခုလိုမျိုးစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေပြန်လည်ပစ်ခတ်တာဒီကနေ့မှပထမဆုံးဖြစ်ပါတယ်။တက္ကမှုတွေဖြစ်ပြီးတဲ့နောက်ပိုင်းမြို့ပေါ်နေရာအတော်များများမှာလုံခြုံရေးတပ်ဖွဲ့ဝင်အင်အားအများပြားနဲ့ကားတွေစက်ကြီကိုဆစ်ဆီးနေသလိုလုံခြုံရေးကိုလည်းအထူးတင်းကျပ်ထားပါရခင်ဗျာ။